ဆရာနာသိမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့မှလည်းဆက်ရှိနေတာမှာရန်ကုန်မြို့မှာဆန္ဒပြသူရာနဲ့ချီပါဝင်တဲ့ဆန္ဒပြစစ်ကြောင်းတွေလမ်းပေါ်ပြန်ထွက်လာကြပါတယ်။ဒီနေ့ဆန္ဒပြသူတွေကရိုဟင်ဂျာတွေအရေးနဲ့ပါလက်စတိုင်းအရေးတွေအတွက်ပါကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ပြင်တခြားမြို့နယ်တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
။ဒီကနေ့မှာတော့ရန်ကုန်မြို့မင်္ဂလာတောင်ညွမြို့နယ်မှာရန်ကုန်ပင်မတပိတ်စစ်ကြောင်းနဲ့မြို့နယ်ပေါင်းစုံကတပိတ်စစ်ကြောင်းတွေပူပေါင်းပြီးအချိန်တိုအတွင်းမှာအလျင်အမြန်ခြိတက်ဆန္ဒပြနိုင်ခဲ့ကြပါတယ်။ဇွန်လ1ရက်နေ့ပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေအတွက်ဒီကနေ့ကျောင်းစာအပ်ရတဲ့နေ့ဖြစ်တာကြောင့်လုံခြုံရေးတွေကကျောင်းတွေဘက်ကိုအာရုံစိုက်နေလို့တပိတ်စစ်ကြောင်းတွေအများကြီးထွက်လာနိုင်တာလို့တပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ်
။ဒီနေ့ရန်ကုန်ကမြို့နယ်ပေါင်းစုံ၊ဒေသပေါင်းစုံစုပေါင်းတပိတ်ဖြစ်ပါတယ်ကြာဟုတ်။ပြန်တပိတ်ပုံစံတော့ပျောက်ကြားတပိတ်ပါပဲ။နည်းနည်း9နာရီတောင်မှဒီမင်္ဂလာတောင်ညောင်းကဒီနောင်ရီလမ်းပေါ်မှာတော့မင်္ဂလာကြီးအနည်းပေါ့ဟုတ်။အင်အားလည်းမရအောင်ရှိတယ်။တပိတ်ကတော့ရန်ကုန်မှာရှိတဲ့တပိတ်အင်အားစုတွေကတော့လုံးများလာပေါင်းကြပါရဲ့ကြာဟုတ်။
ဒီကနေ့ရန်ကုန်မြို့ကဆန္ဒပြပွဲတွေရဲ့ထူးခြားချက်ကတော့ရိုဟင်ဂျာတွေရဲ့အရေးနောက်လက်ရှိအရှေ့အလယ်ပိုင်းဒေသဖြစ်နေတဲ့အစ္စရေးနဲ့ပါလက်စတိုင်းပြည်ပခါမှာပါလက်စတိုင်းနေဘက်ကဆန္ဒကြောင်းဆန္ဒထုတ်ဖော်ပြတာတာကိုပါတွေ့ရပါတယ
်ပုံမှန်နဲ့မတူဘဲကျွန်တော်တို့အရေးတင်မပွဲနဲ့ဒီမျိုးစုဖြစ်နေခံရတဲ့အရေးတွေပါဒီမှာပြရရက်တီကြောင်းကျွန်တော်တို့ဆန္ဒပြရကြပါတယ်ပေါ့နော်ဆန္ဒကြောင်းအစိုးရကနေခိုင်တာတွေ့ရပါတယ်ကြာဒီပြင်အားအစ္စရေးပါလက်စတိုင်းရေးကမှာပါလက်စတိုင်းပြည်ပခါရက်တီကြောင်းမလို့ညာရေးမှလည်းညာဒီ definition ကမှုကိုခစားနာလေကြောင့်မတားရပါသူကန်တိုင်းတာတွေ့ရတယ်ဗျဟုတ
်2018ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်ရသူသိမ်းနဲ့ချီရှိခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအရင်တုန်းကတော့မြန်မာနိုင်ငံမှာသုံးနှုန်းပြောဆိုတာကိုတောင်လက်မခံခဲ့ကြပါဘူးဒီကနေ့မှာတော့ရိုဟင်ဂျာတွေဘက်ကရက်တီဆန္ဒပြခဲ့ကြပါတယ်စစ်အုပ်ချုပ်ရေးကြေညာထားတဲ့လှိုင်းသာယာမြို့နယ်ဘက်မှာလည်းလူငယ်တချို့ပျောက်ကြားသပိတ်ဆင်နွှဲခဲ့ကြပါတယ်နေ့စဉ်မပြတ်လျှက်တပြတ်ပျောက်ကြားသပိတ်တွေရှိနေတဲ့ရန်ကုန်မြို့မှာပောက်ကွဲမှုတချို့နေ့စဉ်လိုလိုရှိနေပြီးတော့စစ်ကောင်စီတပ်တွေဘက်ကလိုက်လံဖမ်းဆီးမှုတွေကလည်းရှိနေပါတယ်မကွေးတိုင်းဂံကောမြို့နယ်နှမ်းခါကျေးရွာမှာလည်းဆရာနာရှင်စန့်ကျင်ခြိတက်ဆန္ဒပြကြပါတယ်ဒီကနေ့စစ်ကောင်စီဘက်ကအကြောင်းတွေပြန်ဖွင့်မှုပထမဆုံးကြောင်းအပ်နှံရင်နေ့ဖြစ်တာကြောင့်အာနာရှင်မကြိုက်နှမ်းခါသပိတ်ဆိုတဲ့ကြွေးကြော်သံတွေနဲ့ကျောင်းသားတွေဆရာမတွေပါပါဝင်ခြိတက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပြပါတယ်
မနေ့ခုနှစ်နာရီလောက်မှဖြစ်မယ်ရှင်ခုနှစ်နာရီလောက်ကိုဟိုအင်အားတော့200ဝန်းကျင်လောက်ရှိမယ်ရှင်အာနာရှင်မကျိနှမ်းခါတပိတ်ဆိုတဲ့ပုံစံနဲ့နော်ဟိုသူကဟွာလေးတော့ကြောင်းသားလေးတွေပါလာဖို့ဟိုစေအာနာရှင်စနစ်မှာဟိုပညာမသိဖို့ပေါ့နော
်ကလေးမျိုးအောင်စရာရက်ွက်အာထက6မှာတော့ဒီကနေ့အစောပိုင်းတော့ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ဒါကြောင့်ကလေးမျိုးမှာလုံခြုံရေးတင်းကျပ်ထားပြီးတော့ပုံမှန်ထွက်နေကြသပိတ်စေချောင်း၄ခုမှာတော့3ခုပဲထွက်နိုင်ခဲ့ပါတယ်ကလေးမျိုးပင်မတပိတ်စစ်ကြောင်းကလုံခြုံရေးတင်းကျပ်မှုတွေခြားကပဲဒီကနေ့ညနေပိုင်းမှာတော့အင်အား200ဝန်းကျင်လောက်နဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်
။ဒီနေ့ကကျောင်းအပ်တဲ့နေ့ဆိုလည်းနောက်ပြီးတော့ဒီကလေးမျိုးအထက်က6ကလေးမျိုးဟောပေါ့အောင်စရာရက်ခွဲမှာခြိတဲ့အထက်က6ကျောင်းမှာတန်ဖုံးခွဲတယ်ပေါ့နော်။အဲပြီးတော့တနက်ဒီ9:20နဲ့9ခွဲကျောင်းပေါ့တနက်တန်လည်း6ချက်လောက်ကြားရတယ်ဒီမျိုးတွေကဆိုပြီးအဲဒီပြည်တဲ့ခတ်တာတွေလည်းရှိတယ်အဲလိုမျိုးဆိုတော့တို့ကတော့အင်အားပြည့်နေအဲ့လမ်းမျိုးပိတ်ပြီးပါလေပေါက်နေကျောင်းအပ်တာတို့ရဲ့ကျောင်းအပ်တဲ့ရေဆိုတော့လေ
အလားတူပဲတခြားနယ်မြို့တွေမှာလည်းဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေဆက်ရှိနေပါတယ်တချို့မြို့တွေမှာဆိုရင်တော့အရင်နေ့တွေကထက်ဆန္ဒပြသူအင်အားကပုံများလာပါတယ်ဖားကန်လောင်းလုံးတဝဲနဲ့မန္တလေးမြို့တွေမှာတပိတ်စစ်ကြောင်းတွေလမ်းလျှောက်ခြိတက်ကြသလိုရင်းမပင်ဒဇယ်နဲ့မုံရွာတွေမှာလည်းဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ပောင်းဒေသကြီးရွာတွေမှာတော့ရွာပေါင်းစုတပိတ်တွေကိုလူဝင်အားထောင်နဲ့ခြိလမ်းလျှောက်ဆန္ဒပြခဲ့ကြပြီးတော့ဆရာနာရှင်စန့်ကျင်ရေဟော့ပြောက်မှုတွေကိုလည်းလုပ်ခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါခင်ဗျာ